ချင်းပြည်နယ်တောင်ပိုင်းပလဲဝဒေသမှာဒီလ15ရက်နေ့ကစတင်ပြီးတိုက်ပွဲတွေအတန်အတင့်ငြိမ်သက်နေခဲ့ပြီးမိမိနေရာကိုစွန့်ခွာထွက်ပြေးနေရတဲ့စစ်ဆောင်ပြည်သူတွေအတွက်စာနာရိတ်ခါနဲ့အကူအညီထောက်ပံ့ရေးပစ္စည်းတွေပို့ဆောင်နေပါတယ်။အစိုးရဘက်ကကြောက်ယူရရှိတဲ့စီရင်အရာဒုက္ခတွေဥယျာဉ်3ဝကျော်ရှိတယ်လို့ပြောဆိုထားပြီးရခိုင်လက်နက်ကန်တွေကတော့ထပ်မံထွက်ပြေးနေသူတွေရှိကြောင်းပြောပါတယ်။ပလဲဝဒေသဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ချင်းပြည်နယ်ပလဝဒေသဘက်မှာဒေလာဆန်းကရယာစတင်ပြီးရက်တက်တက်နှစ်ပတ်ကြာတိုက်ပွဲတွေပြင်းထန်ခဲ့ရတာဒီအပိုင်းအတွင်းမှာတော့တိုက်ပွဲတွေရက်တက်နေခဲ့ပါတယ်ဒီကတိမှာတော့တိုက်ပွဲကြောင့်ထွက်ပြေးနေရတဲ့ဒေသခံတွေကိုကူညီထောက်ပံ့ဖို့အတွက်စတင်ဆောင်ရွက်နေပြီဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကိုကိုနိုင်ကပြောပါတယ
်ပလဝမှာကျွန်တော်တို့သွားပြီးတော့ထောက်ပံ့နေ300ရိုးဒီနေ့သွားထောက်ပံ့နေပြီကျွန်တော်တို့ဆင်းရကြည်နယ်ဦးစီးမှုသွားနေတယ်တော့ဒီနေ့သွားနေတယ်အိမ်မှာ300ကျော်ထပ်တော့မရှိဘူးတဲ့
ဒုက္ခတွေရဲ့ချင်းပြည်နယ်အစိုးရနဲ့ပလဝမျိုးကံတွေကရိတ်ခါဆန်စေးဝါနဲ့ဝိတ်ထယ်ရီပို့ဆောင်ခဲ့တယ်လို့ရုပ်ရှင်ကျူးဆောင်ဝေလူကျော်ရဲ့ပရာဟိတအဖွဲ့ကလည်းဒီမနေ့မှလိုက်ပါသွားကြောင်းပလဝမျိုးကကုညီရေးဆောင်ရွက်နေသူတဦးကပြောပါတယ်အေးအခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကကြံကြားရေးတာဝန်ခံခိုင်တုခါကတော့ပလဝဒေသကလက်ရှိအခြေအနေကိုအခုလိုပြောပါတယ်
တယ်ပွေးကတော့လုံးလုံးစိတ်တက်နေကြ။အဲဒီဆင်းရဲနေတဲ့ကတည်းကဟိုတယ်ပွေးတွေမရှိတယ်လည်းလည်းပဲ။နောက်ဆင်းရဲနေမှာတော့အဲဒီဗမာတန်တို့ရခမာသုံးခွန်ခွန်ကနေအဲဒီစီးလိုက်ဝါရာစုပေါ့။အဲဒီဥစ္စာကိုသူတို့မီးချိုးပြစ်ခဲ့တယ်ကြ။အင်ဂျင်50ကျော်လောက်ပါသွား။အခုလိုရှိနေအဲဒီနော်ဒီအဲဒီခုတည်းဒေတာတွေကနေဒီ IDP တွေပေါ့နော်တိချောင်းပြည်သူတွေကလည်းပဲကျွန်တော်တို့ပြင်ကြောက်တဲ့ဒေတာတွေကို900ကျော်900မီခွာလောက်ရောင်းနေကြပြီကြ။
ပွေးလန်ဝါရွာမိရှုခံရတဲ့တရင်ကိုတော့ပြီးကြအတီးပြည့်ချက်မရပါဘူးပလဝမျိုးကကုညီကယ်ဆယ်ရေးဆောင်ရွက်နေသူကလည်းဒီတရင်ကိုအတီးပြည့်လို့မရသေးတော့အခုလိုပြောပါတယ
်ကြားထားလေဆိုတာတော့ခုနလိုမိရှုခံရတာဆိုတာအဲ့လိုကိုကြားတာပေါ့ဒါမှမဟုတ်အဲ့ဒီတရင်ကဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့ဖုန်းလမ်းပြီးမှအဆက်တွေလုပ်ကြည့်ဖို့လုပ်တာပေါ့မရဘူးဖုန်းအဆက်တွေမရဘူးပေါ့အခုရက်ပိုင်းကသူတို့ကဖုန်းဆိုင်ဖိတ်ထားတယ်သူလုံခြုံရေးအနေထားမဟုတ်လို့လားမသိအဲ့လိုဖြစ်နေတာအဲ့တော့ကျွန်တော်တို့ကအဲ့ဒီကြော်တွေကိုလည်းနိုင်မှရှိလို့မရဖြစ်တာဟုတ်မဟုတ်ဆိုတာလေ
ဒီလ10ရက်နေ့ကပလဝမြို့နယ်လုံဘူးကျေးရွာအနီးမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့စခိုင်းတပ်ဖွဲ့ကပြစ်ခတ်တာကြောင့်အသက်21နှစ်အရွယ်စမှုလက်မှုသိပ္ပံဒုတိယနှစ်ကျောင်းသားတဦးသေဆုံးပြီးအမျိုးသမီး3ယောက်ထိခိုက်ဒဏ်ရာရရှိကြောင်းအစိုးရဘက်ကတရင်ထုတ်ပြန်ထားပါတယ်ချင်းပြည်နယ်တောင်ပိုင်းပလဝနယ်အတွင်းမှာတိုက်ပွဲတွေကြောင့်မတည်မငြိမ်ဖြစ်နေတယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာလည်းဘုံပေါက်ကွဲတာတွေနဲ့ဘုံတွင်းရှိတာတွေကြောင့်လုံခြုံရေးတွန်းမြင့်ထားရပါတယ်။ဒီလ16ရက်နေ့ကစစ်တွေရန်ကုန်အဝေးပြေးကာလန်ဘေးမှာလက်လုံပိုင်းတချို့တွင်းရှိရှင်းလင်းခဲ့ရကြောင်းရခိုင်ပြည်နယ်ရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်
။ဘယ်နှစ်ပိုင်းမှတူတယ်ကြောက်တော့လည်းပုံနဲ့တော့နေစားပါဘယ်နှစ်ရှစ်လိုက်ဆယ်မိလောက်မှာပထမတွေ့ရဆုံးတော့ဒုတိယလောက်တော့၄လောက်ပေါ့။ကားမှာပဲမိုင်းနိုင်ကြောမယ်143မိုင်တစ်ဖာလုံးနဲ့144မိုင်ကြားဓမ္မရက်မှာမင်းကြားဘက်မှာမိုင်းကိုကွဲတယ်လေဘာနဲ့တက်တယ်လို့ကျွန်တော်ရေးစင်ကားလာပြီးပြန်ရရှင်းတာပေါ့နော်ဒီကြောင်မတင်ငါဘယ်ရမြေကြီးပေါ်တွေ့တဲ့အတွက်အဲဒီပေါ်တွေ့တဲ့ဆက်မှာအဲဒီပထမ3လုံးတွေ့တယ်ဒုတိယ3လုံးဆို4လုံးဖြစ်တာပေါ့အဲ့တော့ဒီတက်မတော်ကဒီစီဝေးအင်ဂျင်နီယာတက်ဖွဲ့နဲ့တက်ဖွဲ့နဲ့ပူးပေါင်းပြီးတော့ရှင်းလင်းလိုက်တော့တက်မှတ်ပြီးလို့လဲကြပေါ့ဇန်နဝါရီ15ချိန်မှာပြီးပါပါလေ
ဒီလ15ရက်နေ့မနေ့9နာရီကျော်ကမင်းပြားမြို့နယ်ရန်ကုန်စစ်တွေကာလမိုင်းတိုင်းအမှတ်84မိုင်4ဖာလုံးအနီးမှာမိုင်း3လုံးပောက်ကွဲခဲ့တယ်လို့ညနေ3နာရီကျော်မှာမြောက်ဦးမြို့နယ်ရန်ကုန်စစ်တွေကာလမိုင်းတိုင်းအမှတ်116မိုင်3ဖာလုံးအနီးမှာမိုင်း3လုံးပောက်ကွဲခဲ့ပါတယ်။ဒီပောက်ကွဲမှု2ကြိမ်လုံးဟာတက်မတော်ရင်တန်းဖြတ်တန်းစင်မှာပောက်ကွဲတာဖြစ်ပါတယ်။ပထမပောက်ကွဲမှုမှာတက်မတော်မော်တော်ယာဉ်3စီးကိုမိုင်းစားထိမှန်နာဝင်ရှိပေမဲ့တပ်ဖွဲ့ဝင်တွေထိခိုက်တာမရှိကြောင်းနဲ့ဒုတိယပောက်ကွဲမှုမှာမော်တော်ယာဉ်နဲ့တပ်ဖွဲ့ဝင်တွေထိခိုက်တာမရှိပဲအနည်းနာကဖြတ်တန်းသွားတဲ့တိရရှင်တဦးဂဲစားထိမှန်ပြီးဒဏ်ရာရရှိခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကလည်းရန်ကုန်စစ်တွေကာလမိုင်းတိုင်အမှတ်96အနီးမှာတပ်မတော်ယာဉ်တန်းဖြတ်တန်းစဉ်မိုင်း3လုံးဇက်တိုက်ပောက်ကွဲခဲ့ပါတယ်ဒီပောက်ကွဲမှုတွေနဲ့ပတ်သက်ပြီးတရားခံကိုစုံစမ်းဖော်ထုတ်နေစေရှိကြောင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်ဗုဒ္ဓဘာသာမောင်းသောဒေသဘက်မှာ ARSA ကအကြမ်းဖက်အဖွဲ့ကလှုပ်ရှားတာတွေရှိတယ်လို့ချင်းပြည်နယ်ပလဝဒေသမှာ AA ကရခိုင်လက်နက်ကိုင်တပ်ဖွဲ့ကလှုပ်ရှားတာတွေရှိနေပါတယ်။